ဂယ်ရီဟက်ပေါဝါဟာပြန်စင်းစားသုံးသပ်လာသောစီးပွားရေးတန်ခတ်အရေးယူမှုဆိုတဲ့စာအုပ်ကိုရေးသားသူဖြစ်ပြီးနိုင်ငံတကာစီးပွားရေးဆိုင်ရာပီတာဆန်အင်စတီကျူ့ကအကြီးတန်းသုတေသနမှုပါတန်ခတ်အရေးယူမှုမှာတည်ရောက်မှုတချို့တကယ်ကိုရှိပါတယ်ဆိုတာသူ့ရဲ့သုတေသနတွေကနေတွေ့ရှိခဲ့တယ်လို့ဟက်ပေါဝါကဆိုပါတယ
် But we say about a third of the cases there has been some you knowNoticeable positive effect.
တန်ခတ်ရေးရင်မှုပေါင်း3ပုံတပုံလောက်မှာရလတ်ကိုအောင်မြင်ဖို့အပြူသဘောဆောင်တက်ရောက်မှုတချို့တိတိတတ်တာကိုရခဲ့မှုပါပဲ။အဲ့ဒီဖြစ်ရတွေမှာဘာကိုစူးစိုက်ပြီးလုပ်ခဲ့တယ်လဲ။စူးစိုက်လုပ်ခဲ့တာကတော့ကျွန်တော်တို့ပြောကြတဲ့နှိမ့်ချတဲ့မူဝါဒရည်ရွယ်ချက်တွေပဲဗျ။ဆိုလိုတာကပြစ်မှတ်တိုင်းပြည်မှာနိုင်ငံရေးကျင်းသားတွေလွတ်ပေးဖို့လိုမျိုးနျူကလ িয়ার လက်နက်ရယူဖို့စ조사နေတဲ့နိုင်ငံတခုကိုပထမအဆင့်တွေမှာရပ်ပစ်တာမျိုးတွေပေါ့ဗျာလို့ Half Power ကပြောပါတယ်။တောင်အာဖရိကကိစ္စမှာဆိုရင်နိုင်ငံတကာတန်ခတ်အရေးယူမှုတွေဟာအသားအရောင်ခွဲခြားအုပ်ချုပ်မှုအဆုံးသတ်ဖို့ကူညီခဲ့ပြီး1994ခုနှစ်မှာလူများစုအုပ်ချုပ်ရေးပြန်ဖြစ်စေခဲ့ပါတယ်။ Francis Konnegay ဟာ Johannesburg အခြေစိုက်နိုင်ငံရေးလည်လာရေးဌာနကစမ်းစစ်လည်လာသူတူပါ
။ South Africa's political and economic isolationyou know combined with the insurgency
South Africa ကိုစီးပွားရေးနဲ့နိုင်ငံရေးရပြစ်ပယ်ထားတာပေါ့ကျန်တဲ့ကိန်းတောင်းချမှုကပေါင်းဆက်အုပ်ချုပ်လို့မရဖြစ်ဆိုတာတွေကအသားအရောင်ခွဲခြားအုပ်ချုပ်တဲ့အစိုးရကိုကောက်ချက်တစ်ခုချပစ်စေခဲ့ပါတယ်အဲ့ဒါကတော့သူတို့စနစ်ပေါ်မှာဆက်ပြီးစုပ်ကင်ထားမယ်ဆိုရင်တဖြည်းဖြည်းရှုံးနေမှုပဲဖြစ်လာပြီးပြည်လဲအောင်ဆက်လုပ်ပြီးစစ်စာညီနိုင်တာကအကောင်းဆုံးဖြစ်လိမ့်မယ်ဆိုတာသူတို့တွက်ခဲ့ကြတာပါအ
ားကစားနဲ့ယဉ်ကျေးမှုဆိုင်ရာကိစ္စတွေမှာနိုင်ငံတကာရဲ့ဒဏ်ခတ်အရေးယူမှုဟာအပြောင်းအလဲအတွက်ဖိအားပေးရမှာစိတ်ပိုင်းဆိုင်ရာအခန်းကဏ္ဍကနေပါဝင်တယ်လို့ Johannesburg ကပဲ Econometrics အကြံပေးအဖွဲ့ရဲ့ညွှန်ကြားရေးမှူး Ezra Jemine ကတော့ပြောပါတယ်။ဒါပေမဲ့ဒီချက်တွေဟာအာဖရိကအမျိုးသားကွန်ဂရက် ANC နဲ့ဆက်စပ်ညှိနှိုင်းဖို့အဲ့ဒီတုန်းကတောင်အာဖရိကသမ္မတ Frederick D. Clark ဆုံးဖြတ်ချက်ချပစ်ခဲ့တဲ့အဓိကအကြောင်းပြချက်တွေမဟုတ်ပါဘူးတဲ့
။ The overallgeopolitical environment changed dramatically in 1989
ခုနှစ်မှာပထဝီနိုင်ငံရေးပတ်ဝန်းကျင်ကအကြီးအကျယ်ပြောင်းလဲသွားခဲ့ပြီးတော့1990ခုနှစ်ဖေဖော်ဝါရီလမှာ ANC ကိုပိတ်ပင်ကန့်သတ်ထားမှုအပေါ်သမ္မတဒီကလတ်ကရုပ်သိမ်းပေးလိုက်တာတိုက်ဆိုင်တာမဟုတ်ပါဘူးဘာလင်တိုင်းပြိုကျပြီးလေးလတိတိအကြာမှာအဲ့ဒီလိုရုပ်သိမ်းပေးခဲ့တာပါလို့ဂျမိုင်းကပြောပါတယ်ကွန်မြူနစ်အစိုးရတွေကANC ရဲ့လွတ်မြောက်ရေးလှုပ်ရှားမှုကိုအတော်လေးအထောက်ပံ့ပေးခဲ့ပြီးကွန်မြူနစ်ဝါဒပြိုလဲကျသွားတာကအသားအရောင်ခွဲခြားမှုခေါင်းဆောင်တွေရဲ့အဓိကစိုးရိမ်မှုကိုဖယ်ရှားပေးလိုက်တာလို့သူကသုံးသပ်ပါတယ်။စီးပွားရေးတန်ခတ်မှုဟာကူညီမဲလို့ရည်ရွယ်တဲ့အာဏာမဲ့သူလူထုများအရာစုကြီးကိုမကြာခဏဆိုသလိုထိခိုက်စေတယ်လို့စမ်းစစ်သူတွေကကောက်ချက်ချပါတယ်။တောင်အာဖရိကပေါ်ချမှတ်တဲ့တန်ခတ်အရေးယူမှုမျိုးဟာအသားအရောင်ခွဲခြားမှုအဆုံးသတ်သွားပြီးတဲ့နောက်မှာတော့ရည်ရှိတဲ့အောက်မှုတွေဆက်ဖြစ်ခဲ့တယ်လို့စီးပွားရေးပညာရှင်ဂျန်မိုင်းကပြောပါတယ
် South Africa was largely self-sufficient but by trying to become self-sufficient
တောင်အာဖရိကဟာအများအပြားကိုယ့်ဘာသာလုံလောက်တဲ့နိုင်ငံတစ်ခုပါဒါပေမဲ့ကိုယ့်ဘာသာလုံလောက်ဖို့ကြိုးစားရင်အတော်လေးကိုကြိုးစည်းပွားကာကွယ်တဲ့ကုံသွယ်ရေးမူဝါဒတွေချမှတ်ဖို့အစိုးရကိုတွန်းအားပေးသလိုဖြစ်ပြီးမြင့်မားတဲ့ကုံသွယ်မှုအကောက်ခွန်တွေချမှတ်စေပါတော့တယ်လို့ဂျန်မိုင်းကထောက်ပြပါတယ်ရလအနေနဲ့မြန်မာရဲ့အတူနှုံနဲ့စီးပွားရေးအရစွမ်းဆောင်ရည်နှိမ်ချမှုတွေဟာတန်ခတ်ရည်ရွယ်မှုရုပ်သိမ်းပြီးကုန်သွယ်မှုအတားအဆီးတွေဖယ်ရှားပြီးတဲ့အချိန်အချိန်တစ်ခုအထိဆက်ဖြစ်ခဲ့တယ်လို့ဂျန်မိုင်းကပြောပါတယ်။နောက်ထပ်အားနည်းချက်တစ်ခုကတော့တန်ခတ်ရည်ရွယ်တာတွေကိုတစ်ကဘာလုံးကအမြဲတမ်းလိုထောက်ခံတာမဟုတ်ဘူးလို့ Konnegay ကဆိုပါတယ်
။ There are all kinds of ways of getting around sanctions and there was a lot of successful sanctions busting when South Africa
တန်ခတ်ရည်ရွယ်ထားတာကိုကျော်လုတ်တဲ့နေလာနေကအများကြီးပါတောင်အာဖရိကကိုတန်ခတ်ရေးယူထားတော့ကရေးယူထားတာကိုအောင်အောင်မြင်မြင်ချိုးဖောက်ခဲ့တာတွေအများကြီးရှိခဲ့ပါတယ်။အဲ့ဒီအချက်နဲ့နိုင်ငံတော်တော်များများအတွက်တန်ခတ်ရေးယူထားတဲ့နိုင်ငံတစ်ခုနဲ့ဆက်ပြီးကုန်သွယ်ရာကနေဒါမှမဟုတ်ကူညီထောက်ပံ့ရာကနေနိုင်ငံရေးနဲ့စီးပွားရေးအရာအသာစီးအကျိုးမြတ်တွေဆက်ပြီးရတဲ့အချက်ကိုထည့်ပေါင်းလိုက်ရင်ဒါဟာစင်ခုံမှုဖြစ်တော့တာပေါ့ဗျာ
။တန်ခတ်ရေးယူမှုကိုချိုးဖောက်တာတွေဟာဆဒမ်မူစိန်လက်ထက်အီရတ်နိုင်ငံမှာတပုံတကောင်းပဲလို့ကွန်နဂေးကမှတ်ချက်ချပါတယ်။ကမ္ဘာစီးပွားရေးရင့်ကျက်လာတာနဲ့အမျှတန်ခတ်ရေးယူမှုတွေဟာထိရောက်မှုပိုအားနည်းလာပေမဲ့ဆက်ပြီးတော့အသုံးပြုနေကြအောင်ပါ။ဘာကြောင့်လဲဆိုတော့တန်ခတ်ရေးယူမှုဟာနိုင်ငံတကာရဲ့ဖိအားပေးမှုမှာတိုင်ငင်းတမန်ငင်းဂျိုပန်အားထုတ်မှုနဲ့စစ်ရေးအရရေးယူမှုတို့ရဲ့အလေလက်ဂျားအဆင့်အဖြစ်ရှိနေလို့ပဲဖြစ်ပါတယ်ဆိုတာတင်ပြရင်း ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုညီကုန်းချုပ်လိုက်ပါတယ်။အပတ်စဉ်တင်လာနေတိုင်းစီးပွားရေးကဏ္ဍမှာထုတ်လွှင့်သွားခဲ့တဲ့အစီအစဉ်တွေကနောက်ဆုံး၄ခုအထိကိုကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာ www.boanews.com/burmese မှာပြန်ပြီးနားဆင်နိုင်ပါတယ်။ကျွန်တော်ကကြော်ကြော်သိမ့်ပါ